ပြည်သူ့အနေနဲ့တိုင်းရင်းသားပါတီရဲ့ဆွေးနွေးမှုကနဦးမှာပဲကြုံတွေ့လာရတဲ့အထူးအထည်တွေနဲ့ပတ်သက်လို့
ဦးရထွန်ကကုလို့ဖတ်ချက်ချပါတယ်။ဒီအနယ်ဒီအနေနဲ့ချင်းကပုံကပါတီကိုချင်းကတံလို့ဟုတ်ခဲ့တယ်။ရေးတော့ခါရတဲ့ပြည်တော်ကိုလည်းချင်းကတားလို့နေရာခံရင်းနဲ့ပတ်သက်လို့အချက်မပေးတာလို့အဲ့လိုမျိုးတွေကြားလာတဲ့အခါကျတော့ဒီတိုင်းသားပါတီတွေကတော့တန်ဖျားရှိလာမှာပဲပေါ့နော်။အချက်ပြပါမလားဆိုနေတာပေါ့။ရှိကိုယူနိုင်စရာကျွန်တော်တို့အကောင့်မြင်ပြီးစဉ်းစားကြည့်ရအောင်ပါဘယ်လိုလုပ်ကြရင်
ဒီရက်အကြောင်းမလို့အတူတူလက်တက်လုံးလုံးကြရအောင်လို့ခေါ်တဲ့စာကိုထောက်တာက NLD ပါတီကဖြစ်တယ်အကြောင်းမလို့သူတို့ကဒီဟာကိုအကောင့်နဲ့ပေါ်ချူလန်းလန်းတဲ့အခါမှာကိုယ်ဒီပါတီဘုံလုံးကောင်အဲဒီမှာပြစ်ကြတဲ့မူဝါဒချထားပြီးဝတ်တဲ့အခါမှာဆုပ်ကန်ထားတဲ့မူဝါဒကနိုင်ငံရေးပါတီတွေပဲတွေ့မယ်နိုင်ငံရေးပါတီတွေပဲအကြောင်းကြားမယ်နော်တွားပြီးတော့ရှင်းနေတဲ့ရည်ရချက်ကအဲဒီလာမယ့်2000နောက်ထပ်တဲ့မှာအစိုးရဘက်မှဒီလိုဆိုရင်တင့်တော်တဲ့ပုံစံတွေကိုပါဝင်ဖို့အတွက်တန်းတန်းတယ်ဆိုတဲ့ဟာပေါ့နော်။အားကိုဖိနှိမ့်တယ်ဆိုတဲ့စိတ်ကြကိုပြည်သူကြဆုံးပြရမယ်။ဒါကနိုင်ငံရေးပါတီတွေရှင်းတတ်မယ်။နိုင်ငံရေးပါတီတွေရှင်းတတ်တဲ့အခါမှာကိုယ်သဘောကျတဲ့ဒီရေတောက်ခံရတဲ့တော်တော်ကိုယ်လည်းရှိရင်လည်းနော်။တိုင်းရိုက်သူ့ကိုမရှင်းတတ်ခဲနဲ့အဲ့ပါတီကပြောလိုက်တာမျိုးပေါ့ဒီကျွန်တော်တို့ပါတီကဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော့ကျွန်တော်တို့တရားကြရဲစသဖြင့်တော့လေအဲ့ဒါလို့ဆုံးဖြတ်တာကတက်ဆိုင်ရာပါတီကဆုံးဖြတ်ချက်ပြင်တာပေါ့နော်အဲ့ဒါလို့နိုင်ငံရေးပါတီတွေကိုအပြန်အလှန်လေးစားမှုနဲ့ရှင်းချမှားတာလေဒီလိုမျိုးတွေအတွက်ဟုတ်ကဲ့ကျွန်တော်ကတော့တပါရီ
ဟုတ်ကဲ့တမတော်ကတော့တိုင်းနာတကယ်ငါအဖွဲ့နဲ့အစဉ်ပြောင်းလုပ်နေတဲ့ကျူးစားနေရတွေတွေ့ရတယ်ဆိုတော့တချို့ကရေးကြတယ်ကသဘောထားပြောကြတယ်စစ်တမ်းနဲ့ပေါင်းကျင်ရင်ဒီမိုကရေစီနဲ့အလံဝေသွားမှာပေါ့ဆရာနဲ့ရှင်စနစ်ကိုမမေ့ကြဘူးလားဘာပြီးတော့ရေးရတယ်ဆိုတော့တကယ်တမ်းအဲ့လိုသာပြောနေပေမဲ့လည်းအခုကျတော့တမတော်ဘက်ကိုစစ်တပ်ဘက်ကိုပူပြီးတွန်းပို့နေသလိုများဖြစ်နေသလား
တမတော်အနေနဲ့ကတော့ဖက်ဒရယ်ကနေဆိုရဲအကြောင်းကိုလက်ခံလာတယ်။နောက်2000ကျော်ပြည်ုံချေတာဥပဒေအရမြန်မာဖက်ဒရယ်ကနေနဲ့မညီတဲ့ဖက်ဒရယ်ကနေမပြည်ပြင်းတဲ့စစ်ကြရေးပြင်ဆင်သွားသည့်အတွက်ကောင်ရေးဦးစီးချုပ်မြောက်နိုင်ငံတိုက်တွန်းနေတာကိုလည်းသင်္ကေတကြားသိရမယ်ပေါ့နော်။နောက်တစ်ခါသူကကျွန်တော်တို့ငြိမ်းချမ်းရမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးရမယ်ဆိုတော့ပေါ်သွားမယ်ဆိုတာတွေလည်းသိပြီလည်းပြောပြထားတာရှိတယ်။နောက်တစ်ခါငြိမ်းချမ်းရနဲ့မဆက်ဆက်ပဲနဲ့ဒီဖက်ဒရယ်ကပြင်ဆင်ရေးကိုတွတ်တော်တယ်မှာကြည့်ကြကြတဲ့အခါမှာလေဒီပုံမှန်26ပြင်ဆင်ရေးတွေတက်ဆိုင်ရာဒီနယ်ကျွတ်တော်ကိုယ်စားလှယ်ရနေတက်ဆိုင်ရာဝန်ကြီးချုပ်ကိုရင်းနှီးလို့တိတ်ကမြင်နေတာသူတို့ကတက်တက်ကြွထောက်ခံခဲ့တဲ့အခါမျိုးပေါ့နော်ဒီဖက်ဒရယ်စနစ်ကိုလိုလားအကြောင်းကြံ့တာခဲ့တဲ့ဟာတွေရှိတယ်။ဆိုတော့ဒီຢာတွေကိုထောက်လိုက်လို့ရှိရင်တော့သူက NLD ရဲ့နိုင်ငံရေးအရာဒီရှေ့ပြီးချက်ပြေးနေတယ်လို့ထင်ရတာပေါ့။ဒါတစ်ဖက်မှာ NLD ကလည်းပြောတာဆိုတာတွေမှာလည်းအဲ့ဒီချွတ်ချော်တာတွေရှိတာပေါ့ဥပမာအားဖြင့်ဒီဒေါက်တာမေးကြီးကပြောတဲ့အထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီမရမချင်းဒီဖက်ဒရယ်စနစ်မတော်ဘူးမသေးဘူးပေါ့ဥပမာ26ပြည့်ညီငယ်တွေဒိဋ္ဌိမျိုးတွေတက်ကဒီကျွန်တော်တို့တော်တဲ့ကနေအခွက်ခွာမချင်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးပေါ့နော်ကြောင်းလည်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးအဲ့လိုဆိုတော့အဲဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အဲအားရင်းကNLD ပါတီရဲ့တပ်ဖွဲ့ပါတော်မှာနည်းနည်းအရင်ကြလာကြလို့ပေါ့နော
်ဟုတ်တယ်ကျွန်တော်စဉ်းစားတာအရ NLD ရပုံကိုယ်တဲ့ NLD strategy စင်မတွက်ဘူးလားအဲ့ဒါကိုသူတို့ငါတို့ဟိုဘက်ကိုတွန်းပို့သူဖြစ်နေတယ်လို့ဒါပေမဲ့လည်းတိုင်းရင်းသားတွေဟာစစ်တမ်းနဲ့ဘလောက်ပဲတိဆက်သွားသွားသူတို့ဘက်ကိုဘလောက်ပဲအောက်ကိုသွားသွားနောက်ရွေးကောက်ပွဲလို့ရင်တော့ငါတို့ NLD ပဲနိုင်မှာပဲဆိုတော့ကိုင်းကနာပါတီကြီးစိတ်ကြမ်းနဲ့များမာနထောင်နေသလားအဲ့လိုပြောရင်ရောသိလွန်ရကြမလားသူတို့ဘာကြောင့်တရားကိုမနှိမ့်နိုင်ကြလဲအဲ့ဒီသူရဲ့ပါတီရဲ့သဘောထားကိုဘယ်လိုသုံးသပ်လို့ရပါလဲ
အဲနှုတ်ရတမတော်ကတကယ်တမ်းကျတော့သူတို့နဲ့ကြိုင်ပက်တော့မဟုတ်ဘူးပေါ့လေ GHD ကအဓိကကြိုင်ပက်ဖြစ်တာ哦အဲ့တော့ ဘာပဲဖြစ်ဖြစ်တမတော်နဲ့ဒီတိုင်းသားတွေနဲ့နားလည်မှုရပြီးတော့ဉာဏ်ရည်အတွက်လည်းအကျိုးဖြစ်မယ်ဆိုလို့ရှိရင်တော့ energy အတွက်လည်းကောင်းတာပေါ့နော်အဲ့ energy အတွက်လည်းကောင်းတယ်ဒီလိုကျွန်တော်တို့ကတော့မြင်ပါတယ်သို့တော့ကျွန်တော်ဒီနေ့ဒါတခုကတော့ဒီလိုဒါတိုင်းနာပါတီတွေအနေနဲ့ပါ USDB တို့အဲဒီ NLD တို့ကိုဗမာကိုကိုရားပြီးတဲ့ပါတီကြီးဗမာပါတီတို့ဟိုပြောကြပြီမဲ့ဒီပါတီကြီးတွေကတော့တိုင်းနာအားလုံးကိုကိုရားပြီးတယ်လို့အဲ့လိုယူဆတယ်အဲ့လိုယူဆတဲ့အခါကျတော့ရေချီမှာသလို့ရှိရင်သူတို့ပါတီကြီးတွေဟာတကယ်တမ်းတိုင်းနာတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်လို့ရှိရင်တန်းတူမှုကိုတကယ်တမ်းဖော်ပြပေးနိုင်တယ်ဆိုရင်ဒီနိုင်ငံရေးပါတီတွေပါတီတွေတွေဟာအပြင်းအထန်ကြောက်သွားမယ်ဆိုတဲ့အမြင်မျိုးရှိကောင်းရှိနိုင်တယ
်အဲ့လိုခံမျိုးသာတကယ်တမ်းဖြစ်လာနိုင်ရင်တော့ fake ကောင်းတာပေါ့ NLD ပြည်တော်စုတစ်ခုလုံးကိုကိုးစားပြီးတော့ပါတီကြီးအဖြစ်တိုင်းသားတွေအလုံးကလက်ခံလာနိုင်မယ်အလားအလာရှိပါသလားတော့အခုလိုလွတ်တွေ့လို
့နိုင်ငံရေးလေလာသုံးတက်ကြည့်လို့နောက်ပြီးတော့ဆက်ရှုနေကြတဲ့အဖွဲ့တွေအဲ့ဒီလိုမျိုးတွေရဲ့အမြင်မှာတော့ NLD ဒီကနေ့ငားနေပြီးလက်ကန်ခံရဆက်ဒီဟာတိုင်းရင်းသားတွေနဲ့ပြည်လုံးကြီးမျိုးကြီးကိုပုံပြီးတော့ဝေးကွာသွားပြီးတော့တိုင်းရင်းသားဒီဒီလူမှုအတွက်ဒီအကျိုးမရှိတဲ့ဒိဋ္ဌာတွေတော့များများလောက်ခဲ့ရဆိုတော့ဟာမျိုးတုံးတက်ချက်ရှိတာပေါ့ဒါပေမဲ့2020ရွေးကောက်ပွဲလွတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာကြီးမှာဒီနိုင်တဲ့နေရာအကြီးအကျယ်ကျော့သွားလိမ့်မယ်လို့သတ်ထားတာကမကျော့သွားတဲ့အပြင်အရင်ဗန်းမြက်ကတဲ့ကြောက်6နေရာလောက်ပြင်နိုင်တာတုန်းက96နေရာနိုင်လာတယ်ဆိုတဲ့အခါကျသူတို့ဒီ NLD ပါတီနေလဲကသူတို့ကိုထောက်ခံလို့လို့သူတို့ကြွမှာပဲမဟုတ်ချာအဲ့ဒါကြောင့်မို့သူတို့အနေနဲ့ကတော့သူတို့လျှောက်တဲ့နိုင်ငံပန်နေနော်ဒီတိုင်းသားနိုင်ငံရေးပါတီတွေကိုနော်ဟိုစိတ်ပြီးတော့
ဒီစိတ်ကြံလို့ပါလ
ေဘာကြီးကြီးနဲ့အောက်ကျခံပြီးတော့ဒီလိုကြမလုံဘူးဆိုတဲ့အမည်မျိုး
โอเคကျွန်တော်ဓာတ်ပြမြင်မယ်အဲ့တော့ဦးရထွန်းအဲ့တော့ဦးရထွန်းကဘယ်လိုသုံးသပ်လဲတိုင်းရင်းသားတွေကတော့ energy နိုင်တယ်ဆိုတော့ဟာတိုင်းရင်းသားတွေအမြင်ပြောတာပေါ့နော်သူတို့အချင်းချင်းမညီညွတ်လို့ပါတီခွဲတွေပေါ်လာလို့ဆိုပြီးတော့ပြောတာလည်းကြားပါတယ်ဆိုတော့ energy ကြောင့်လားတိုင်းရင်းသားတွေမညီညွတ်လို့လားတိုင်းရင်းသားပါတီမညီညွတ်လို့လားအ
ဲဒီလုံးစာကတော့ကျွန်တော်တို့တစ်ချက်သေးတော့ပြောလို့တော့မြန်မာဥပ္ပေါ်ကျွန်တော်ပြင်းနေအချက်နဲ့ချက်သုံးချက်လောက်တော့ရှိနေတယ်အဲဒီတစ်ချက်ဒီမြန်မာသားဒီကိန်းမြင့်ကြတဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်တော့ဒေသတော်ကဘယ်လိုအရေးပါတယ်ဒေသတော်ကကိုယ်ဒေသအုပ်ချုပ်မဲ့သူသာသဖြင့်ဒီခေါ်ခေါ်ထက်ချာမသိတဲ့အခါကျတော့သူကတတိလုံးအနိုင်ရနိုင်တဲ့ပါတီဟိုပဲသူကလက်ထဲကိုအာတန်ကြတာပေါ့ဒုတိယတစ်ခုကကျတော့တုံတုံဆော်တဲ့တက်မှာဒီတိုင်းရင်းသားနိုင်ငံရေးပါတီတွေကအားနည်းတယ်လို့ထင်တယ်အခုတစ်ပြင်းCOVID-19 ရောဂါဖြစ်နေတဲ့အကြောင်းမလို့အဲ့ဒီခါကျရေတော့ကွယ်ပြောင်းခွင့်ကလည်းနေတဲ့အခါကျတော့တိတ်ပြတာကိုဖြည်းဖြည်းတော့မလုပ်နိုင်တာလဲပါလိမ့်မယ်။နောက်တစ်ခုကတော့တို့အချင်းချင်းဒီပြည်တော်မျိုးအင်းနေရတာတပ်ပါတီတွေအဲကြောကြောကြားကြားဖြစ်နေပြီးတော့ပြန်လည်ပေါင်းစည်းနိုင်တယ်ဆိုတဲ့ခါကလည်းတိတ်မကြသေးဘူး။တိတ်မကြသေးတော့ဒါပေါင်းစည်းပြီးတဲ့ခါကျတော့ပါတီရဲ့အနေနဲ့ရေတော့ပြောဝင်မယ်ဆိုတာကိုသိတဲ့အတိုင်းသားတွေကအလွန်လဲတယ်။ဒါကြောင့်မလို့ငါဒီလိုပြောတော့ကောင်းကောင်းကြည့်ပြီးတော့ပုံပြင်ရေနာစာမျိုးအောက်မှာဒီ energy ကိုစပြင်ပြီးတော့မြေတိကြတယ်လို့ကျွန်တော်တို့အဲ့လိုသုံးတာ။
ဟုတ်ကဲ့ဆိုတော့အဲ့ပြီးတော့သူတို့ပါတီရှုံမယ်အတိုင်းသားပါတီရဲ့နိုင်မယ်လို့သိကြပြောကြတဲ့မေဆန္ဒနယ်တချို့နမူနာအဖြစ်ခန့်ပြနေမှာဆိုတော့အဲ့ဒီနေရာတွေမှာရွေးကောက်ပွဲမကျင်းပဘဲထားခဲ့တာကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ပြောရဲသားနဲ့အခုမကျင်းပါတော့ဘူးလို့ပြောနေတာကိစ္စအဲ့ဒီကိစ္စတွေကြတော့အဲ့ဒါတွေကြောင့်ပ
ါလေအဲ့ဒီကိစ္စတွေကြတဲ့အခါကျတော့ LED အနေနဲ့ပြေကြတော့ဒီနေရာတွေကရှုံးပါဒီသက်ဆိုင်ရာတိုင်းရင်းသားပါတီ ANP တွေလို့ပြောတော့ရခိုင်အဲတိုင်းရင်းသားပါတီတွေကနိုင်မှာပြေကြတဲ့အတွက်ကြောင့်မလို့ဟိုဒီရုပ်တော့ပဲကော်မရှင်ကအောက်ခြေကနော်ရုပ်တော့ပဲမြို့နယ်အဲညနေရေကောက်ပွဲကော်မရှင်ကအခြေအနေတွေကိုပြန်လာတဲ့အခြေအနေတွေနဲ့နောက်ဒီတက်မတော်တို့ကာဝေးဝင်ထားတာတို့ကပြီးတဲ့အခြေအနေတွေပေါင်းစပ်ပြီးတော့ဖုံးပြတာမျိုးမဟုတ်ဘဲနဲ့သူကအပေါ်ကနေပြီးတော့ဒီဒီဒီစိတ်ချင်းတို့ဖုံးပြလိုက်တယ်ဆိုတာအဲကျွန်တော်တွေ့ရတယ်အထူးသဖြင့်ဟိုကျွန်တော်တတိထားလိုက်မိတာကဒီရှမ်းပြည်နယ်မှာပေါ့နော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တခြားလူမဟုတ်ဘူးကျွန်တော်တို့ဦးခွန်တော်ဟိရဲ့အကြီးသားအပေါ်ကကြောင်းမဲမှာကျွန်တော်ရွေးကောက်တဲ့ကော်မရှင်ရဲ့ဥက္ကဋ္ဌလုပ်တယ်ဒီပုံလိုက်ကဖ ုတ်ပြောထားတဲ့ဒီကျွန်တော်အင်တာဗျူးခိုင်တစ်ခုကျွန်တော်နားထောင်လိုက်ရတယ်အဲ့ဒီမှာဒီတောင်ပန်းမဲဌာနနဲ့တချို့ကြီးရတချို့ဆက်တိုင်းလာနဲ့ပတ်သက်ပြီးတော့เนาะဒီလိုတော့မလုပ်နိုင်ဘူးလို့ကြားထိုင်တာနဲ့ပတ်သက်ပြီးသူတို့ဘာမှမသိရဘူးသူတို့ကျင်တာမဟုတ်ဘူးဆိုတာကိုသူရှင်းပြထားတာရှိတယ်အဲ့ဒါကဒါနမူနာတစ်ခုအနေနဲ့ထောက်ပြတာပါ။ကျန်တဲ့နေရာတွေမှာလည်းဒီလိုပါပဲ။ဆိုတော့ပြောပြနေတာကရုပ်ောက်တဲ့ကော်မရှင်ကြီးရုပ်ောက်တဲ့လုပ်နိုင်ကြီးရှိမရှိဆိုတာကိုအောက်ခြေကအရှင်ချက်တွေမတောင်းဘူး။အောက်ခြေကနိုင်ငံရေးပါတီတွေနဲ့မတိုင်းမနှူးဆိုတာကိုထောက်ပြနေခြင်းဖြစ်ပါလေ။ဒါကခုနပြောကလေးပေါ့နော်။ဒီအဖြစ်တော့ရခိုင်မှာဖြစ်သွားတဲ့ကိစ္စတစ်ခုမှာနော်ဒီကျွန်တော် NLD အရင်ကနိုင်ထားတဲ့ဒီမြို့နယ်ကြတော့သူကအဲ့ဒီတော့ပြောချင်တာကိုသင်နေဖြတ်ထားတယ်နော်ဒီ NLD မနိုင်တဲ့ဒေတာကိုကြာတော့ဒီတော့ပြောချင်ဖြတ်ထားတာကိုတွေ့ရတယ်ဒါကြောင့်မို့ဒါတွေကလည်း NLD အနေနဲ့ဒီတိုင်းသားတွေစွတ်တော်တယ်မရောက်လက်ဆောင်နေလို့ဆက်ပါတယ
်ဟုတ်ကဲ့ဒီလာမယ့်ငါးနှစ်အတွင်းမှာဖြစ်လာနိုင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဟာတိုင်းသားပါတီတွေနဲ့တကယ်ညှိနှိုင်းလို့ရလာတဲ့အစိုးရဖြစ်မလားသူတို့မဟုတ်အင်းဒါဒီတချို့ကလူတွေကတော့လက်ခံပြီးတော့ကြံတချို့ကလူတွေကကြံရိတ်ခဲ့တဲ့ပုံစံမျိုးနဲ့များတဝက်တစ်ပြက်ညီညွတ်သောအစိုးရဖြစ်သွားမလားသူတို့မဟုတ်ညီညွတ်သောအစိုးရဖြစ်လာနိုင်ကြလုံးဝမရှိဘူးလားဆိုတာအတင်းကြုံဒီကုန်းချုပ်ပါ့မယ်သုံးသပြီးတ
ချို့သောလူပုဂ္ဂိုလ်များကဒီတမ်းမ9နှစ်ပါတုန်းကလေပဲဆွဲဆောင်ပြီးတော့ပြီးတော့အစိုးရဖွဲ့လာမျိုးဖြစ်လာနိုင်တယ်နော်အဲလိုဖြစ်တဲ့အကြောင်းမျိုးကိုရင်ခဲတဲ့9နှစ်ကနေအခြေအနေတိတ်ကျနေလို့မဖြစ်ဘူးပေါ့နော်အဲ့တိုင်းပြန်ဖြစ်လို့မဖြစ်ပါဘူး